မြန်မာနိုင်ငံအတွင်းတိုင်းရင်းသားလူမျိုးတွေနဲ့အပြစ်ရစေးရေးအပြင်ရေရှည်ငင်းချမ်းရေးအတွက်ဥပဒေတွေချမှတ်ပေးဖို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာမြန်မာမိသားစုတွေကပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းကိုတောင်းဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးအကြိမ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်နေရောက်လာခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာတနင်္ဂနွေနေ့ကဆန်ဖရန်စစ္စကိုမှာရှိတဲ့မြန်မာတိုင်ဝမ်နဲ့တွေ့ဆုံပြီးအပြန်အလှန်ဆွေးနွေးမှုတွေနဲ့အိတ်ဖွင့်ပေးစာပေးတာအမေအဖြေတွေကိုလည်းလုပ်ခဲ့ကြပါတယ်။သူရဦးရွှေမန်းအနေနဲ့ဘာတွေကိုအဓိကထားပြီးပြောခဲ့သလဲဆိုတာကို1990ခုနှစ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနိုင်ရကိုယ်စားလှယ်ဦးမမောင်လက်ကိုမေးကြည့်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ
်။ဦးရွှေမန်းအနေနဲ့ပေါ့လေဒီမိုကရေစီစနစ်မှာဖြစ်တဲ့ဈေးကွက်စည်းဝေးစနစ်အောင်မြင်အောင်မြင်ကြောင်းပေါ့။နောက်ဗမာနိုင်ငံဒီမိုကရေစီပြည်ပြောင်းလဲရေးအတွက်ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့နေပြည်တော်အစိုးရနဲ့ပေါ့လေပြည်သူ့လွှတ်တော်ကိုယ်စားလှယ်ညာနေနေပေါ့။ဗမာနိုင်ငံအတွက်ကိုအောင်မြင်အောင်မြင်ကြောင်းစူးစမ်းလဲရှိတယ်ဆိုတော့ကြောင်းသူပြောတာ။တိုင်းပြည်အတွက်ကိုရင်ပေါင်တန်းနိုင်အောင်ပေါ့။အနည်း90လောက်ဗမာပြည်နောက်ကျနေတာကိုရင်ပေါင်တန်းနိုင်အောင်ဆိုပြီးတော့ဒီမှာဒီမိုကရေစီအင်အားစုနဲ့တွေ့တယ်အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုလေ့လာပြီးတော့အစိုးရလက်ထက်အကောင့်တွေဖော်ဖို့လေစနစ်ကိုသူကဟိုသိရှာပြောတယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲလုပ်မယ်ဆိုတာကိုလည်းသူပြောတယ
်ဒီတွဲဆောင်ဆွေးနွေးပွဲကိုဖြစ်မြောက်ရေးကမကထပြုဆောင်ရွက်ပေးခဲ့တဲ့အဖွဲ့၄ဘွဲ့အနေနဲ့မြန်မာចောင်းသားများအစည်းအရုံးဆန်ဖရန်စစ္စကိုဘေးအေရီးယားရဲ့ပြောရေးဆိုခွင့်ရှိသူဦးကိုကိုလေးကလည်းပဲချက်၄ချက်ကိုတောင်းဆိုခဲ့တယ်လို့ပြောပါတယ
်။နံပါတ်၁ကကျွန်တော်တို့တောင်းဆိုတာကတိုင်းလက်လူမျိုးစုတွေနဲ့အပြစ်ခံရစဲယုံမှာမကဘဲနဲ့ဒီလုံးကျွတ်သာဝရငင်းငင်းအမြန်ဆုံးရရှိဖို့အတွက်ဥပဒေတွေပြုတ်ပေးရမှာနော်၁က။၂ကတော့အဲ့ဒီတိုင်းလက်ဒေသအသီးသီးမှာကိုယ်စားလှယ်တွေအားလုံးတက်ရောက်နိုင်တဲ့2015မှာအထွေထွေရွေးကောက်ပွဲကြီးမှာတိုင်းဒီသာတိုင်းသားဒီသာအတီးကြီးကပါဝင်ခွင့်ရဖို့ပေါ့နောက်တစ်ချက်ကမြန်မာဒီမိုကရေစီအတွင်ကုပြောင်းရေးကာလမှာယုံကြည်ချက်ကြောင့်ငယ်စက်နဲ့ပြည်ပကိုရောက်နေတဲ့လူတွေကလည်းလူမှုရေးဖွံ့ဖြိုးတိုးတက်ရေးများအားသာမကဘဲနဲ့ငင်းချမ်းရေးနဲ့နိုင်ငံရေးတွေပါလွတ်လပ်စွာပါဝင်လှုပ်ဆောင်နိုင်ဖို့ဥပဒေတွေပြုဖို့လည်းတောင်းဆိုခဲ့တယ်နောက်တစ်ချက်ကတော့အရေးကြီးတဲ့အချက်ကတော့အထွေထွေလူငင်းချမ်းသာခွင့်တောင်းဆိုတာဖြစ်တယ်
သူတို့ရဲ့တောင်းဆိုချက်တွေကနောက်ဆုံးအချက်အနေနဲ့ကတော့2008ခုနှစ်ကဥပဒေပြင်ဆင်ခြင်းအခန်းဆက်နှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ခြင်းဥပဒေပုံမှန်346ကိုအဓိကထားတောင်းဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီဥပဒေအရအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်က20ရာခိုင်နှုန်းကထောက်ခံမှဥပဒေပြင်ရေးအစိုးတင်သွင်းခွင့်ရမှာပါ။ဒါကပထမဆုံးအဆင့်ဖြစ်ပါတယ်။ဒုတိယအနေနဲ့ကပြည်ထောင်စုလွှတ်တော်တစ်ခုလုံးရဲ့85ရာခိုင်နှုန်းအထက်မဲရမှသာဥပဒေကိုဆွေးနွေးခွင့်အတည်ပြုခွင့်ရမှာဖြစ်ပါတယ်။ဒီအဆင့်နှစ်ဆင့်ကိုအောင်မြင်လွန်မြောက်ပြီးနောက်ဆုံးအဆင့်အနေနဲ့လည်းပြည်သူ့မဲဆန္ဒခံယူရမှာလဲမဲဆန္ဒရှင်စုစုပေါင်းရဲ့90ရာခိုင်နှုန်းအထက်ထောက်ခံမှုရမှသာဥပဒေကိုပြင်ဆင်နိုင်မှာဖြစ်ပါတယ်။သူရဦးရွှေမန်းနဲ့ဆန်ဖရန်စစ္စကိုမြန်မာအတိုင်းဝိုင်းတို့ရဲ့ဆွေးနွေးပွဲတစ်ခုလုံးပေါ်မှာခြုံငုံသုံးသပ်ပြီးတော့ကျင့်တဲ့အားရမှုရှိမရှိဆိုတာနဲ့ပတ်သက်လို့မေးမြန်းရမှာတော့ဥကိုကိုလေးက
သူတို့အနေနဲ့လည်းလုတ်ပိုင်ခွင့်ရှိတဲ့အထက်ကနေပြီးတော့လုတ်ပေးပါမယ်လို့ဖြေသွားတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့တော့ကျင့်တဲ့အားရမှုရှိတယ
်ဆန်ဖရန်စစ္စကိုမှာရှိတဲ့မြမအရေးလှုပ်ရှားသူတွေရဲ့တက်ကြွဆောင်ရွက်မှုတွေကိုသိထားတဲ့အတွက်လဲသူရဦးရွှေမန်းကအမေရိကန်ကိုရောက်ခိုင်မှာသူတို့နဲ့တွေ့ကျင်တဲ့အကြောင်းကန့်လန့်ခဲ့တာဖြစ်ပြီးတွေ့ဆုံပွဲရဲ့ကုန်ကျစရိတ်ကိုမြမတန်ယုံကကြားခံပေးတယ်လို့ဥက္ကူကိုလေးကဆိုပါတယ်ဒီတွေ့ဆုံပွဲဖြစ်မြောက်ဖို့အတွက် Burmese American Democratic Alliance BADA Burmese American Women Alliance BAWA မြမကျောင်းသားများအစည်းအရုံးဆန်ဖရန်စစ္စကို Bay Areaမြောက်ပိုင်း Chemical Engineering Association တက်သည့်ပညာရှင်များအဖွဲ့စတဲ့အဖွဲ့၄ဘွဲ့နဲ့တခြားစိတ်ဝင်စားသူတွေစုပေါင်းပြီးတော့မှဒီသူရဦးရွှေမတ်နဲ့တွေ့ဆုံဆွေးနွေးရေးအဖွဲ့တစ်ဖွဲ့ကိုဂျွန်လ၈ရက်နေ့မှာဖွဲ့စည်းပြီးတော့အခမ်းအနားပြမြောက်ဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့အခမ်းအနားကိုတော့တက်ရောက်လာသူပေါင်း150လောက်ရှိတယ်လို့သိရပါတယ်ရှင်။